တရုတ်နဲ့အမေရိကန်အကြားဆက်ဆံရေးတင်းမာနေတဲ့အချိန်မှာကမ္ဘာတဝန်းတရုတ်ရဲ့လှုပ်ရှားမှုတွေကိုပိုပြီးစုံစမ်းနိုင်အောင် China House လို့ခေါ်တဲ့ဌာနအသစ်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဖွဲ့စည်းလိုက်ပါတယ်။တရုတ်ဟာနိုင်ငံတကာလက်ခံထားတဲ့စီးပင်းစည်းကမ်းအခြေခံစနစ်ကိုအစိုးရရာဆုံးရေရှည်ချင်းချောက်နေတယ်လို့ပြီးခဲ့တဲ့လကအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောခဲ့ပါတယ်။အမေရိကန်ရဲ့စိုးရိမ်မှုကိုအခု China House ဌာနအသစ်တီထောင်လိုက်တာကထင်ဟပ်နေပါတယ်။ဒီဌာနနဲ့ပတ်သက်လို့အသေးစိတ်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုဖို့ညွှန်ဆိုပါတယ်။အာရှလက်တင်အမေရိကအစရှိတဲ့ဒေသတွေတိုက်ပြည်တွေနဲ့ပတ်သက်တဲ့အရေးကိစ္စမူဝါဒတွေကိုအကောင့်ထဲပေါ်နိုင်အောင်ဆက်ဆက်လုပ်ကိုင်နိုင်ဖို့ဌာနအတွင်းကအဖွဲ့တစ်ခုပဲဖြစ်တယ်လို့ပြောဆိုသွားခဲ့ပါတယ်။ဒီတော့တဲ့အမေရိကန်ပြည်အောင်စုမှထောက်လိုင်းရေးအစိုက်ဝင်းကတရုတ်နိုင်ငံနဲ့ပတ်သက်လို့ပို့ပြီးစုံစမ်းစစ်ဆေးလာနေတဲ့အတွက်တရုတ်အမေရိကန်တွေရဲ့ဖုန်းပြောဆိုချက်တွေနဲ့အီးမေးလ်တွေကိုပိုပြီးအာယုံဆိုင်စူးစောင်းလာနိုင်ကြောင်းဒါကြောင့်ပြည်သူတွေရဲ့လူခွင့်ရေးတွေကိုချိုးဖောက်လာမှဆိုရင်ကြောင်းအာရှအမေရိကန်အကျိုးဆောင်အဖွဲ့တွေကဆိုပါတယ်အမေရိကန်မျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှူးချုပ် ODNI ကတော့လူမျိုးခွဲခြားဆက်ဆံမှုတွေပေါ့ပြရွေးတင်နန်းတွေတိုးပေးမှုဘာလူမျိုးဆိုပြီးပြစ်မှတ်ထားခွဲခြားဆက်ဆံတာကိုတားမြစ်ပေးထားတဲ့ Federal ဥပဒေတွေမချိုးဖောက်နိုင်အောင်ကြမ်းမတ်ဖို့အစီအစဉ်ခန်းစာတစ်ခုမှအဆိုပြုထားပါတယ်